ေကနေနောက်တင်တပတ်အကြံမှာယူဘာဒီဂူလူဝဲရှိပြီးတင်တဲ့တင်မှာဆိုနဲ့ပြင်ရင်တင်အသလက်တီကူကိုကစားကြမှာပါဒီဒီချင်းဘူလူဝဲမှာမြန်မာဘောလုံးပြိုင်ပွဲအများကြီးအားပေးကြတဲ့အင်္ဂလိပ်အသင်းတွေတင်းမှာဘူလူဝဲတက်မလာနိုင်ပါဘူးအာဆင်နယ်တင်းနဲ့သာစင်ကြီးဖိုင်နဲ့အဆင့်တီတက်လာနိုင်ပြီးအာဆင်နယ်ကလည်းအသလက်တီကူအသင်းကထုတ်ချထားခဲ့တာပါဆိုတော့အခုဘူလူဝဲကန်ကြမယ်မာဆိုနဲ့အသလက်တီကူနှစ်သင်းမှာပေါ့ဘယ်အသင်းတွေကဒီဥရောပဖလားကိုရဖို့ပူပြီးအရေးကြီးပါလဲအားကစားကြအောင်ရှင်ကိုဝနကူကအခုလိုသုံးသပ်ပါတယ
်ဒီကြီးကပြောမယ်ဆိုတော့မာဆီကပူပြီးကြီးရတာဘာဖြစ်လို့ဆိုတော့တင်းတင်းလေးမှာမာဆီကအခုလက်ရှိအခြေအနေမှာကဒီတန်းစီတွေကအဆင့်လေးမှာရက်တည်နေပါတော့အဆင့်လေးမှာရက်တည်နေတော့ဒီချာအီတလီတို့ဒီဂျာမနီတို့ဒီအင်္ဂလန်လေးတွေမှာကျတော့အဆင့်လေးတင်းဝင်ဝင်ရတာပဲတင်းတင်းလေးမှာကျတော့ပြောရတာဒီ coefficient အဆင့်မိတ်နေတဲ့ပေါ့နော်အစလေးတည်းကဝင်ဝင်နေရဘဲတော့အလီမာဆေးကဒီ globally final မှာသူကနိုင်မှကိုတော့ champion league ကိုဝင်ရမှာအဲ့လိုနေတာဖြစ်နေတယ်ဒါပေမဲ့ဒီ atletico အတင်းတို့ကျတော့သူကအခု la liga မှာသူကအဆင့်နဲ့ဆို champion league ကိုဝင်ရပြီလားအဲကြောင့်လို့ဒီ globally မှာသူက final မှာဘုံဆွဲဦးဆိုတယ်သူက champion league ဝင်ခွင့်ရတော့ဒါကြောက်ဝါတည်ချနိုင်ပြီတော့အဲ့တော့ဘယ်အတင်းတို့ကအရေးကြီးဆုံးဖြစ်လဲဆိုတော့ဒါမာဆေးတို့ကတော့မဖြစ်နေနိုင်မှကိုအချမ်းမြန်လေးဝင်ဝင်တည်ချမဲ့နေတာဖြစ်နေတဲ့ပု
ံဟုတ်ကဲ့ဆိုတော့မာဆယ်နဲ့အက်တလက်တီကိုနဲ့ဒီကျွန်တော်တို့ယူရိုပါလိဂ်မှာတွေ့ခဲ့တဲ့တမိုင်းတောင်အချင်းလေးလည်းပြန်ပြောပြပါအောင
်ဟုတ်ကဲ့ဆိုတော့တမိုင်းတောင်ပြောရင်တော့သူ2008-2009ပေါ့နော်ယူရိုပါလိဂ်ပြန်ဝင်မှာတော့မတွေ့ဘူး2008-2009ချန်ပီယံလိဂ်ပြန်ဝင်မှာတော့တွေ့ဘူးရယ်အောက်ဆူဆင်မှာပေါ့နော်အဲ့တော့ပထမအကြိမ်မှာအက်တလက်တီကနှစ်ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့တတိယအကြိမ်မှာကတော့မာဆေးပြန်မှာပေါ့နော်မာဆေးနဲ့ဇီးဇီးတွေပဲကြာသွားတယ်ကအဲ့တော့ဒီဒီချိန်ကိုဆိုမှုတော့တို့တဲ့၃ချိန်မြောက်ပြန်ခဲ့ပါတော့
ဟုတ်ကဲ့ဒီဒီချိန်ထဲမှာဒါ၃ချိန်မြောက်ဆိုတော့နောက်တစ်ခုကမာဆယ်ကကျွန်တော်လေ့လာထားသလောက်99မှာယူရိုပါလိဂ်ဖိုင်နယ်တက်တယ်ပါမားကို၃ဂိုးဂိုးမရှိနဲ့ရှုံးတယ်2004မှာတစ်ခါတက်တယ်ဗလန်စီယာကို၅ဂိုးဂိုးမရှိနဲ့ရှုံးတယ်ဗလန်စီယာကို
ဟုတ်ကဲ့
ဆိုတော့သူကဒါ4နှစ်ကြာပြီးတော့မှဒီယူရိုပါလိဂ်ဖိုင်နယ်တက်တယ်ဟုတ်ကဲ့ဟုတ်ကဲ့အဒရတီကိုကြတော့သူက1ချိန်နိုင်ဘူးလေ2010မှာတစ်ချိန်2012မှာတစ်ချိန်2ချိန်နိုင်ဘူးလေဆိုတော့
ဟုတ်ကဲ့ဗျာ
အဒရတီကိုကဒီပွဲမှာပို့ပြီးတော့ဖလားပိုင်ဆံလို့ပို့များထားတယ်1ချိန်ဆိုတော့အခုလာမဲ့ final မှာ
ဟုတ်ကဲ့ဗျာ
မာဆယ်နဲ့အဒရတီကိုနဲ့မှာအတွေ့အကြုံနဲ့ကစားသမားတွေရဲ့ပါဝါပေါ့လေအဲ့လိုရှင်းမယ်ဆိုရင်ဘယ်အသင်းကပူအားတာလဲလို့သုံးသပ်တယ်လေ
ဟုတ်ကဲ့အဲကစားသမားအင်အားတော့အားလုံးလည်းသိကြပါနော်သိကြအဒရတီကိုကပို့ပြီးတော့တားလိုက်တာသူတို့မှာဒါအတွေ့အကြုံရှိတဲ့ player ရဲ့အများကြီးရှိတယ်2014ဒီ Champion League Final နဲ့ဒီ2016 Champion League Final ကစားထားတဲ့ဒီကစားသမားတွေအများကြီးရှိတယ်ဒီမာဆီကျတော့ဒါကအခုပြောခဲ့တယ်လို့ပဲ2014ခုနှစ်မှာနောက်ဆုံးဒီ Europa ဘူလူးဝဲကိုနောက်ဆုံးရောက်တာပေါ့နော်အဲ့ဒီနောက်ပိုင်းမှာတခါမှမရောက်ခဲ့ဘူးအဲ့တော့ဟိုဘူလူးဝဲကစားမှာလေဒါမာဆီကစားသမားတွေပဲပေါ့နော်2014နောက်ဟိုပထမဆုံးတင်ဖြစ်နေတယ်အဲ့တော့အတွေ့အကြုံချင်းရှင်းလိုက်မယ်ဆိုရင်အဲ့တော့ဒီကွာဒါတိတိတာတာကြီးကိုရိုင်းကြီးကိုတားနေတယ်။ဘာဖြစ်လို့ဒီကစားသမားအင်အားချင်းကြီးနေဆိုလဲတာအဲ့တော့ဒီကမှဒါဒီတင်းကကရစ်မန်တို့ဒီတိုက်စစ်မှာဆိုတော့ဒီကိုကိုဆွာလို့ရှိတယ်။ကွင်းလယ်မှာဆိုရင်လည်းဒီကာဘီတို့ဆွာပြီးကွက်တို့ပေါ့နော်။နောက်နောက်တော့မှဆိုရင်လည်းအကိုရင်တို့ဒီဖလပီလူကလည်းဒါတရားနေပြန်ကောင်းလာပြီဆိုတော့ဒီနေရာဆုံးမှာဒီတော်တော်လေးကိုအင်အားတောင်းတောင်းနေရှိနေတာပေါ့နော်။ဒါမှာဈေးမှာတော့ဒီနော်ပရီးမီယာလိမှာကစားဘူးရပါတော့ပေရတူကလည်းကောင်းတယ်နောက်ပြီးတော့တောင်းပန်မှဆိုရင်ဒါတူပင်လို့ပါလို့လည်းရှိတယ်သူတို့ကလည်းဒီယူဘာလိပြန်မှာတော့ခြေစွမ်းနေပြတာအကိုကြီးတင်းတာတယ်အဲ့တော့ဒီမာဆီရဲ့အာသာချက်ကတော့တိုက်စစ်တာပြီးတော့တိုက်စစ်တော့အကောင်းနေခက်စစ်တော့အကောင်းတယ်လို့လည်းပြောလို့မရဘူးစိုးရလို့လည်းပြောမလဲလက်လက်ပေါ့နော်အဲ့တော့နှစ်သင်းရှင်မယ်ဆိုတော့ဒီအက်တလက်တီကူကတော့ဒီကစားသမားအင်အားတော့တွေ့ကြုံပိုင်အောင်ပို့ပြီးတော့တာတယ်အဲမာဆီကတော့အခုလက်ရှိအနေထားမှာတိုက်စစ်ပိုင်းအားဒါတိတ်တရမစိုးရိမ်နဲ့တကယ်ရှင်ပြီးတော့ကစားတဲ့အချိန်မှာတော့အက်တလက်တီကိုကတော့အဆောက်အအုံတာတယ်လို့ကျွန်တော်ထင်ပါတယ်ဗျာ
။ဒီမလေးရုပ်ရှင်အတင်းဆက်တိုက်လို့ရှုံးပွဲတွေနဲ့တွေ့ကြရပြီးတဲ့နောက်လူရုပ်ရှင်တင်းနီးပြအဖြစ်နှဲ့တော်ကြလှုပ်လာတဲ့ဂျာမန်နိုင်ငံသားဂက်ဆစ်စီနဲ့မြန်မာဘောလုံးအဖွဲ့ချုပ်တို့လမ်းခွဲလိုက်ကြပါလေ။အခုတခါလေမြန်မာဘောလုံးအဖွဲ့ချုပ်ဟာဂျာမန်နီးပြအဖွဲ့တစ်ခွဲနဲ့ပဲတွေ့ဆုံစကားပြောဆိုတာတွေလုပ်နေပါလေ။စစ်ကလပ်ဂျာမန်ကလပ်နဲ့အင်္ဂလန်ကလပ်အသင်းတွေမှာကွင်းနယ်လူကြီးကစားခဲ့ပြီး2004ခုနှစ်မှာအနာယူပြီးတဲ့နောက်နီးပြဘဝပြောင်းလဲခဲ့တဲ့အသက်48နှစ်အရွယ်အန်တွိုင်းရီဟာလီဆိုတိုဂမ်ဘီယာလိုင်ဘီးရီးယားကင်ညာနဲ့အခုနောက်ဆုံးရဝမ်ဒါနိုင်ငံတွေရဲ့လက်ရွေးစင်အသင်းတွေမှာနီးပြအဖြစ်လုပ်ကိုင်ခဲ့ပြီးဖြစ်ပါတယ်ဒီကနေ့တရင်ပါအတွင်းမြန်မာဘောလုံးလောကမှာဒေါ်လီပြောဆိုခဲ့ကြတဲ့အကြောင်းတစ်ခုကတော့ အင်ဒိုနီးရှားမှာမင်္ဂလာ26တိုင်ပွဲဝင်မြန်မာအသင်းနဲ့မလေးရှားတို့ပွဲမှာအသင်းကောင်းဆောင်မြန်နိုးခင်ရဲ့ free kick တံတန်းနှလုံးပဲဖြစ်ပါတယ်။မြန်မာအသင်းဟာမြန်နိုးခင်ရဲ့အဲ့ဒီ free kick ကိုယူနေတယ်မလေးရှားကို2ဂိုးတကူနဲ့အနိုင်ရခဲ့တာပါ။မြန်နိုးခင်ရဲ့အလွတ်တကံဘောတွေဟာအရက်အခေါ်ကြက်ကန်းဆန်ဦးတူလာလားတကယ်ကြမ်းနာတည်ထားတဲ့လေ့ကျင့်မှုနဲ့အတွေ့အကြုံတွေကနေရလာတဲ့ရလလားဒါမှမဟုတ်ဘောလုံးမှော်အောင်နေတာကြောင့်ပါလား။အကြမ်းဆုံးမှရှင်ကိုဝနာကိုကတော့အခုလိုသုံးသပ်ပါတယ်
။ကျွန်တော်ပြန်ရတော့သူအတွေ့အကြုံကလည်းသူကတော်တော်လေးရှိသေးတယ်။အခုကအသက်ဆ30နှစ်လောက်ပဲရှိသေးတာ။နောက်ကလေ့ကျင့်မှုအားနဲ့သူ့ရဲ့အတွေ့အကြုံဒီမော်ချေစွမ်းကြောင့်လည်းထင်တယ်။ဘာလို့ဆိုတော့သူကဒီ2000နှစ်လောက်ကတည်းကနော်ဒီ20 23ကျော်ကနော်အရှာပွဲတော်တွေရောဒီအာဆီယံပွဲတော်တွေရောဒီချေစွမ်းပွဲတွေပါအများကြီးတော့ကံမှုတွေကတော်တော်လေးပဲဒီနိုင်ငံကပွဲ6ပွဲလောက်ကပ်ပူရပါတော့အဲ့တော့သူ့မှာအတွေ့အကြုံလည်းရရှိနေပြီလေ့ကျင့်မှုလည်းရန်ကောင်းနေပြီအဲ့ဒီလေ့ကျင့်မှုတွေအကျိုးရလဒ်တွေကဒီမလေးရှားနဲ့ပေါ်မှာတို့ဒီဆလာပါပါဖိကေကိုတွေ့နိုင်ရလို့ဖြစ်ခဲ့ကြဒီခုနှစ်ခုမှကြည့်မယ်ဆိုလည်းဖိကေရတဲ့နေရာတူတူလောက်ပဲရှိတယ်ကပထမကူကတော့အရင်မမြင်ကြတာအရှော့တခါရင်သွားတာဒီတဲ့ကူကျတော့ဘွားနေအမြင်ဘွားပေါ့နော်အမြင်ဘွားကံပြီးတော့တခါရင်ဝင်သွားတာကတချို့ကတော့ဒီကိုကပေါ့နော်ဒီမလေးရှားကိုယ်သမားမကောင်းဘူးလို့လည်းပြောကြတယ်ကြာတကယ်တမ်းကြည့်မယ်ဆိုတော့ကိုယ်ဝင်သွားတဲ့ပုံစံလုံးဝစပါရှော့ပေါ့နော်ဒီလိုက်ရင်းစဉ်ကိုယ်သမားအမျိုးသမီးကိုယ်သမားတွေတော့မှပဲဒီမဖမ်းနိုင်တော့တဲ့အခြေအနေတွေကအဲ့တော့ဒီကိုကလုံးဝ perfect ဖြစ်တဲ့ကိုယ်လို့လည်းကျွန်တော်ထင်တယ
်အခုဒီစီဇန်ကိုအတန်းနဲ့နေမှာတော့မြန်မာ U16 မိန်းကလေးအတင်းဟာအုပ်စုနောက်ဆုံးပွဲဖြစ်ဖိလစ်ပိုင်အတင်းနဲ့ကံပြီးခြင်းဖြစ်နေပါပြီဒီမတိုင်ခင်နှစ်ပွဲနိုင်တစ်ပွဲတည်းရင်းနဲ့အလားအလာကောင်းနေတဲ့မြန်မာ U16 မိန်းကလေးအတင်းအောင်မြင်မှုဆက်ရမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီကိစ္စပတ်အားကားရှိစဉ်ဒီမှာပဲအဆုံးသတ်လိုက်ပါရစေ။ရှင်လန်းချမ်းမြေကြပါစေ။